အမေရိကန်အစိုးရရဲ့ပြည်တွင်းတယ်လီဖုန်းဆက်သွယ်မှုနဲ့အင်တာနက်သုံးစွဲမှုတွေပေါ်စောင့်ကြည့်နားထောင်မှုအစီအစဉ်ကိုပေါက်ကြားအောင်ဖော်ထုတ်ခဲ့သူအရင်ထောက်လှမ်းရေးဝန်ထမ်းဟောင်းအက်ဒဝတ်စနိုဒန်ဟာဟောင်ကောင်မှာခိုလုံနေရာကနေလေယာဉ်နဲ့ရုရှားနိုင်ငံကိုတွားရောက်ခဲ့ပြီးအီကွေဒေါ်နိုင်ငံမှာနိုင်ငံရေးခိုလုံခွင့်ရှောက်ထားခဲ့ပါတယ်။အမေရိကန်နိုင်ငံအမျိုးသားလုံခြုံရေး NSA ရဲ့ဝန်ထမ်းဟောင်းဖြစ်သူအက်ဒဝတ်စနိုဒန်ရဲ့နိုင်ငံရေးခိုလုံခွင့်ရှောက်ထားလွှာကိုအီကွေဒေါ်အစိုးရကလက်ခံရရှိခဲ့တယ်လို့အီကွေဒေါ်နိုင်ငံခြားရေးဝန်ကြီးရီကာဒိုပါတီနိုကသူ့ရဲ့ Twitter စာမျက်နှာမှာတင်းငွေတွေနေ့ကရေးသားခဲ့ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။ထောက်လှမ်းရေးလျှို့ဝှက်ချက်သတင်းတွေကိုဖော်ထုတ်တဲ့ WikiLeaks အဖွဲ့ကတော့ Snowden ဟာသူ့အဖွဲ့ရဲ့တရားရေးအကြံပေးတွေနဲ့အမည်မဖော်လို့တဲ့တန်တမန်တွေလိုက်ပါပြီးဟောင်ကောင်ကနေမော်စကိုကိုတင်းငွေတွေနေ့မှာလေးမြန်းနဲ့တွားရောက်ခဲ့တယ်လို့ဆိုပါတယ်။သူတို့ဟာ Snowden ကိုအမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြင်းပြင်းထန်ထန်ဝေဖန်နေတဲ့လက်တင်အမေရိကနိုင်ငံတနေနိုင်ငံဖြစ်တဲ့အီကွေဒေါ်နိုင်ငံရောက်တဲ့အထိစောင့်ချက်ခေါ်ဆောင်သွားမယ်လို့လည်းပြောပါတယ်။အမေရိကန်အစိုးရကတော့ Snowden ကိုနိုင်ငံတော်တည်ဆောက်ဖို့မှုနဲ့ဆွဆွဲခဲ့ပြီးသူ့ရဲ့နိုင်ငံကူးလက်မှတ်ကိုပြန်ပြီးရုပ်သိမ်းခဲ့ပါတယ်။သူကအမေရိကန်နိုင်ငံကိုပြန်ပြီးအပေါ်မခံရအောင်ဟောင်ကောင်ကနေမော်စကိုကိုတွားရောက်ခဲ့ပြီးနိုင်ငံတော်တည်ဆောက်ဖို့တဲ့သူရှုံမှုနဲ့တရှုံမှုနဲ့တရားဆွဲဆိုခံရတဲ့ Snowden ကိုဘယ်နိုင်ငံကမှခီးသွောက်ခွင့်မပေးသင့်ဘူးလို့ American နိုင်ငံရဲ့ဌာနပြောခွင့်ရ Jen Psaki ကပြောကြားခဲ့ပါတယ်။